โอเคอังเกอဦးသိန်းညွန့်ခင်ဗျဒီနေ့သတင်းစာမှာမနေ့ကပြည်သူ့လွှတ်တော်မှာအန်ကယ်တင်တဲ့သတင်းမီဒီယာလွတ်လပ်ခွင့်အဆိုကိုပြည်ချိုင်းဝန်ကြီးကကြမ်းခြေပထားတာကိုအပြည့်စုံတွေ့ရပါတယ်သတင်းမီဒီယာသမားတွေကထင်မြင်ယူဆချက်တွေရေးနေသူတွေသူတို့ကိုလွတ်လပ်ခွင့်ပေးရင်တိုင်းပြည်အတွက်ဆိုးသွားမယ်ဆိုတဲ့သဘောတည်းရောက်မနေဘူးလားခင်ဗျအန်ကယ်ကိုရင်တင်ခဲ့တဲ့အဆိုဆိုတော့အန်ကယ်သဘောပေါက်နားလည်ရအောင်နည်းနည်းတော့ပြန်ပြောပြပေးပါလားဗျ
ဒီကိစ္စမှာကျွန်တော်လည်းဒီတန်ကြိုင်းဝင်ကြီးပါဘူးပေါ့ဗျာဒီရဲ့ဒီရိုးပါတီရလူတွေပေါ့နော်ခက်တာကသူတို့ကကိုယ်စမာတယ်ကလက်မရေးထိုးလာတဲ့အတီးဒီကလူခွေကြီးပညာစာရာကိုမလေးလာဘူးတဲ့သူအဲ့ဒီအပိုက်ဆက်ကောင်ကပါတဲ့စကလုံးကိုကျွန်တော်ယူလာလာနော်အဲ့ဒီမှာရေးရတာပဲလွတ်လပ်စွာဖြင်းဖြင်းစနိုင်ဝဲပါဝင်တဲ့ပြင်းတဲ့နိုင်ငံတကာပြည်များကိုထောက်ထားမလို့ပဲအရင်းကြောင်းအနေသဘောတရားများကိုအနည်းနည်းပြောလာဆိုတာရှာဖွေရှိမှုနိုင်ခွင့်လက်ခံနိုင်ခွင့်ဝင်ငှက်ခန့်ရှိပဲပါဝင်တယ်ဆိုတဲ့အချက်ပေါ်မှာကျွန်တော်ကအခြေခံပြီးတော့ဒီဆိုရေးတာဒါပေမဲ့အဲ့ဒီဒီရှင်းရှင်းကြီးစားခွင့်ဆိုတာကိုကျွန်တော်ဝိုင်းပြီးတော့ပြောတော့ကျွန်တော်ကဟိုကျွန်တော်ကြားရှင်းခွင့်ရပြီပဲတခုပဲဒီကျွန်တော်ဒီမှာကျွန်တော်လူချင်းလာရလိုက်တယ်လေသူတို့သတင်းမီဒီယာဥပဒေကြီးကိုရေးသားနေအောင်ပြင်လေးပါပြီရှင်းရှင်းရုံရုံဇူလိုင်လတည်းအပ်ပို့ပါပြီလွတ်တော်ဦးရှေးပတ်ပြပြမယ်ဆိုတော့အပြောပြောလေးကျွန်တော်ဥပီလိုက်တဲ့ကျွန်တော်လူကျင်တဲ့အချက်လက်ကရလာတဲ့ပြင်နောက်သတင်းမီဒီယာတွေဖြေတော်မူသူတို့စတင်ပါပြီဆိုတာကလွတ်တော်ထဲမှာတရားဝင်ပြောရပြီအရင်ပြပမှာဖြေလျှော့မှုလုပ်တဲ့ဆိုပေမဲ့ဒါကလွတ်တော်ထဲမှာပြောတဲ့အနေထားနဲ့မတူဘူးလေဟုတ်လားကျွန်တော်ကဒီပုံမှာမူတည်ပြီးတော့အဆိုမှတ်တမ်းပြခိုင်းပေးလိုက်တယ်ကျွန်တော်ပြန်ရုပ်ပြီးတဲ့အခါမဟုတ်ဘူးအာမနေ့ကအဆိုနှစ်ခုလုံးကျွန်တော်ပြန်ပြုတ်ပြီးဘူးအဆိုမှတ်တမ်းပြခိုင်းတယ်အဲ့တော့ခြုံရည်တော့ပေါ့ဗျာရန်သူကြီးကျွန်တော်ပြရပြီမယ်ကျွန်တော်ဥပီတဲ့ဟာလေး85လို့အောင်နေတာကတော့အမှန်ပါပဲ
ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကစာပေစီစီရဲ့အခန်းကဏ္ဍဟာတဲ့မြန်မာနိုင်ငံမှာလိုအပ်နေစေလို့ပြောပါတယ်တရားရုံးမှာအမှုရင်ဆိုင်ဖြေရှင်းရင်စာပေလောကသားတွေအတွက်ထိခိုက်နေနာမှုကြီးမယ်အခုစာပေစီစီကဒီကိစ္စတွေကိုထိန်းညှိပေးနေတာဖြစ်လို့ဒါဟာစာပေလောကသားတွေရဲ့အကျိုးတည်သူအကျိုးကိုဆောင်ရွက်နေတာဖြစ်တယ်လို့ဦးကျော်ဆန်းကပြောပါတယ်ဥကြောဆန်းရှင်းပြတဲ့စာပေစီစီရာစာပေလောကသားတွေအကျိုးပြည်သူအကျိုးဆောင်ရွက်နေတယ်ဆိုတဲ့အယူအဆကိုဘယ်လိုသုံးသပ်မိပါလဲခင်ဗျာ
။ဒါစနစ်တည်ဒီမိုကရေစီပြန်ကူးပြောင်းတဲ့စနစ်တည်ကိုကူးပြောင်းနေမယ်။နှစ်ပေါင်း20ကျော်ရပ်တည်ချက်တွေသဘောထားလို့လည်းအရင်သူတို့ရင်းနှီးခဲ့တာကိုအဲ့တော့ဒီလေးချင်းကဒီအတိတ်ကိုလမ်းမခွဲနိုင်ဘူးပေါ့ဗျာ။အတိတ်ကိုသူတို့လမ်းခွဲပြီးတော့တကယ်အင်ဒိုနီးရှားမှာလို့လို့ပေါ့ဒီမိုကရေစီကိုကူးပြောင်းမှုကာလကိုသူတို့လက်ခံလာပဲရင်ရှုမလေးကကျွန်တော်တင်တဲ့စကလုံးတွေပေါ်မှာကျွန်တော်ကတော့ရိုးရဲပါပဲ။ဟောသူအနေထားဟောဒီမူလရပ်တည်ချက်နဲ့သူအစ်စ်ရပ်တည်ချက်ချာမှာဥပြောင်းမှုကာလမှာဖြစ်ရဖြစ်တာရှိတဲ့ပုံစံပဲလို့ကျွန်တော်ယူဆလိုက်တယ်။ဘုရားပါရှိရှိဟောဒီလွတ်တော်တွေမှာရှေ့တည်နေမှာဒီနဲ့ပတ်သက်ပြီးတော့သူတို့လွတ်လပ်ခွင့်နဲ့သူတို့ခွင့်ရေးတွေဘူကာခွေပေးမယ်ဆိုတာသူတို့ပြောလာပြီဗျာ။နောက်စာပေတွေဆိုတာလည်းထာဝရမရှိဘူးဟော။အဲ့ဒီမှာစာပေတွေပျောက်သွားရမှာပဲသူကလည်းသူတို့ပြောလာတယ်ဗျာ။နောက်တစ်ခုကတော့အရင်ကလွတ်တော်ဥရကြီးကတော့ပြောပါတယ်ဘောရာဖြစ်တယ်ဘောတင်ထုတ်တို့ထုတ်တင်လို့အဲ့ဒါမျိုးကြီးနောက်ကျတော့ထုတ်တင်စနေဖြစ်လာတယ်လို့ဆိုတာပြောလာတော့သူကသူတို့တရားပေါ့ဗျာ။ကျောင်းလဲမှုတဲကိုသူတို့ရောက်လာတဲ့အတွက်ကျွန်တော်တို့ကသူတို့ကိုပို့ပြီးတော့အရှင်ရလာအောင်ဝိုင်းသွင်းပေးရမှာပေါ့ဗျာ။
ဟုတ်ကဲ့ဗျာနောက်ဆုံးမေးချင်တဲ့ချက်ကပြန်ကြိုင်းဝန်ကြီးဌာနကသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥရေမူချက်တစ်ခုရေးနေတယ်စစ်နေချုပ်ရုံးကိုတော်တင်ပြထားပြီလို့ပြောရဲဒါဆိုရင်အစိုးရကလုံးမဲ့စာနယ်ဇင်းဥပဒေသစ်ဟာသတင်းစာလွတ်လပ်ခွင့်နဲ့လွတ်လပ်စာရေးသားဖော်ပြခွင့်တွေကိုဘယ်တိုင်းတာတိခွင့်ပြုမလဲအဲကန့်တတ်နိုင်မလဲအန်ကေသုံးသပ်လို့ရတော့ပြောပြပြရလားခင်ဗျာ
ဥပဒေကသူတို့ဖုတ်ပြတော်မှုအစိုးရလည်းဆွဲရရတယ်ပြည်တော်မှုအရှင်းရလည်းဆွဲရရတယ်နောက်တစ်ခါလွတ်တော်ထဲမှာကျွန်တော်တို့စီးနေရတယ်သူတို့ဥပဒေကမှသူတို့ထည့်သွင်းစစ်သားကြီးဆွဲမှာပေါ့အဲ့တော့ကျွန်တော်ကတော့သူတို့ပြင်ဆင်ရတယ်ဒီလိုမျိုးဒီဘက်ကကျွန်တော်ကဟိုသတင်းကြီးကပြောဖြစ်ဥပဒေကသင်ဖို့ဒီကျွန်တော်ပြင်ထားတယ်အော်အဲ့ဒီတော့ဥမာဆိုကျွန်တော်လွတ်တော်ထဲမှာပြောခဲ့တယ်ဒီလိုကြီးစားမှဆိုရင်ဟောသတင်းမီဒီယာတွေကြီးပြောဆွဲမယ်ဆိုရင်သမရယုံကြည်ခွင့်ပြုချက်ကောင်းပါတယ်အော်လက်လို့ဒီပဲမဟုတ်ဘူးမဆွဲရဘူးဘာဒီမှာလဲဒီတိုင်းပဲနောက်ကိုငါကတော့သမရအခုသိမိခဲ့ယူရမယ်ဒီသေးဝင်ကြီးတော့ကျွန်တော်မပြောတော့ဘူး။အဲလိုယူရမယ်ဆိုတဲ့အချက်တွေကိုကျွန်တော်ဦးလေးကထောက်ပြခဲ့တယ်။အဲ့တော့ရောက်ကျွန်တော်ကနောက်ပတ်လွတ်တော်မှာသူတို့ဘယ်လိုဆွဲရမယ်ဆိုတာမသိဘူးပေါ့ဗျာ။အဲ့ဒီသူတို့ဆွဲတာကျွန်တော်လူချင်းနဲ့ပုံစံမရှိရင်ကျွန်တော်ကတော့ဒီမိဒီယာလွတ်လာပြည့်ဥပဒေဉာဏ်တရားကိုကျွန်တော်ရေးဆွဲပြီးတော့ကျွန်တော်လည်းတန်ပြန်ပါဗျာ။ကျွန်တော်လည်းပြင်ဆင်ကြည့်တာပဲ
။ဟုတ်ကဲ့အန်ကယ်ဦးသိန်းညိုအခုလို့ဖြေပေးတာကျေးဇူးတင်ပါတယ်ခင်ဗျာ။